Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ12ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25 MHz ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်တင်ဒီထဲမှာတော့ကုလသမဂ္ဂကပြစ်ခတ်ရက်ဖို့တောင်းဆိုပြီးနိုင်ရီပိုင်းကြာဒီကနေ့မှာပဲတောင်းဆိုတဲ့နိုင်ငံမျိုးတော်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ပေါ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့ချန်နေသေးတဲ့တန်ဆက်သွယ်တွေကိုပါဖျက်ထောက်လိုက်တဲ့အကြောင်းမြောက်ကိုရီးယားကကြေညာပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေတဲ့ကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေကသောတာရှင်နေနားဆင်ရမှာကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအရေးပေါ်အစည်းအဝေးကျင်းပနေတဲ့သတင်း။နောက်တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်းပလောင်တပ်တို့ကြားတိုက်ပွဲတွေဖြစ်နေလို့စစ်ဘေးလွတ်ရာကိုထွက်ပြေးနေရတဲ့ဒေသခံတွေအခြေအနေဘယ်လိုရှိပါသလဲ။
အခုရောက်တာကတော့အလုံးလူကြီး332ကျော်။အိမ်တော်ကြီးက93ကျော်။ဘလောင်နေရဲ့ဘလူးကနားမှာဆန်းဆွေးကြီးနဲ့ဘလောင်ဆွေး
။ဒေသခံတွေကိုကူညီပေးနေတဲ့သူပြောပြသွားတာပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဖက်ဆစ်ဂျပန်တော်လှန်ရေးမှာကြာဆုံးခဲ့တဲ့ဗိုလ်မှူးကြီးဘာထူးရဲ့နှစ်တရာပြည့်အခမ်းအနားသူကြာဆုံးခဲ့တဲ့နေရာနဲ့မွေးဖွားရာနေရာတွေမှာကျင်းပကြမဲ့သတင်းနဲ့အတူထိုင်းနိုင်ငံကငရုတ်စီအမေရိကန်မှာလူကြိုက်များနေတဲ့အကြောင်းသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ကုလသမဂ္ဂကပြစ်ခတ်ရဖို့တောင်းဆိုပြီးနိုင်ပိုင်းကြာဒီကနေ့မှာပဲတောင်းဆိုတဲ့နိုင်ငံမျိုးတော်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။ကုလသမဂ္ဂလူညီကောင်စီကတော့စစ်တမ်းတင်တိုင်းပြည်မှာရံပက်လက်နက်ကန်အုပ်စုတွေကိုတပ်ဆိုင်ရာခေါင်းဆောင်တွေကထိန်းသိမ်းရဖို့တောင်းဆိုခဲ့တယ်လို့အရက်သားတွေနဲ့ကုလသမဂ္ဂကထိန်းချုပ်ထားတဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုစစ်ရာဆွေးမှုဖြင့်တတ်မှတ်ကောင်တတ်မှတ်မယ်လို့လည်းသတိပေးထားတာပါ။ညပိုင်းတုန်းကတိတိကျကျစစ်ရှိခဲ့တဲ့မြို့တော်ဂျူဘားမှာတော့တင်းလာနေကပြစ်ခတ်တံတွေပောက်ကွဲတံတွေနဲ့၅ရက်နေ့မြောက်ဖြစ်တဲ့တိုက်ပွဲတွေဖြစ်ပွားပါတယ်။တောင်းဆိုတဲ့မြို့တော်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့၃နာရီကြာကြာဆွေးနွေးခဲ့ပြီးတဲ့နောက်လူညီကောင်စီရဲ့အလက်ရာဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဂျပန်တမတ်ကြီးခိုရိုဘက်ရှိုးကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတနင်္ဂနွေနေ့နောက်ပိုင်းမှာသတိပေးပြောဆိုလိုက်တာပါ။တောင်ဆူရနိုင်ငံမှာအရေးပေါ်အခြေအနေနဲ့ကြုံနေရပြီးအ ਨੇ စုံကုလသမဂ္ဂညင်ကြမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တရုတ်တပ်သား2ဦးသေဆုံးပြီးရဝမ်နာတပ်ဖွဲ့ဝင်အများပြားဒဏ်ရာရရှိခဲ့တယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့နောက်ပိုင်းထိတိုက်ခိုက်မှုတွေကြောင့်ထိခိုက်သေဆုံးသူအရေအတွက်ကိုတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိခဲ့သလိုသမ္မတဆယ်ဗာကီးယားကိုတစ်ဆက်ခံတဲ့တပ်တွေနဲ့ဒုသမ္မတရစ်မာချာကိုတောက်ခံသူတပ်တွေကုလသမဂ္ဂရဲ့တောင်းဆိုချက်ကိုနားထောင်မယ်နားမထောင်ဘူးဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူးမြို့တော်မှာရှိတဲ့ဒေသခံအတန်လွင့်ဌာနတစ်ခုကတော့မချာခင်ရက်တွေအတွင်းတိုက်ပွဲတွေကြောင့်တည်ဆုံးသူ286ဦးအထိရှိပြီဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဒုသမ္မတရဲ့ပြောခွင့်ရသူကတော့အနည်းဆုံး150လောက်တည်ဆုံးပြီးအများအပြားထဏ်ရရတဲ့အကြောင်းပြောဆိုခဲ့တာပါ
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့အနောက်ဘက်ကီလိုမီတာ40လောက်အကွာလန်ဂျာဘူဟာရက်ကအစိုးရစစ်အခြေစိုက်စခန်းတစ်ခုကိုအယ်ချာဘက်စစ်သွေးကြွတွေကခဏတာဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့တဲ့အကြောင်းအစိုးရအရာရှိတွေကပြောပါရယ်အရင်ကအချင်းတောင်တခုဖြစ်ခဲ့မှုတဲ့ဒီစစ်စခန်းကိုတနင်္လာနေ့ဒေသစံတော်ချိန်မနက်တနားရီခွဲလောက်မှာစစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါဒီစစ်သားတွေကိုတတ်ပြီးတော့လက်နက်တွေနဲ့စစ်ကားတွေကိုလည်းတင်ယူခဲ့ကြတယ်လို့လုံခြုံရေးအရာရှိတွေကပြောပါရယ်အရင်ဆုံးဒီစစ်စခန်းအဝင်ပေါက်မှာအသေးခံကားပုတ်တောင်ဖောက်ခွဲပြီးအဲ့နောက်မှာတော့လက်နက်တွေအပြည့်ကိုင်ဆောင်ထားတဲ့ရာနဲ့ချီတဲ့စစ်သွေးကြွတွေကအလုံးအင်းဝင်ရောက်တိုက်ခိုက်ခဲ့ကြတာပါစစ်သားတို့ကပြန်လည်ခုခံမှုစူးစမ်းပေမဲ့လည်းအင်အားမမျှခဲ့ဘူးလို့ဆိုပါရယ်စစ်သား၃ယောက်တိတ်ဆုံသွားတဲ့အကြောင်းလူကျွေးအရာရှိတူကပြောပေမဲ့တချို့အစိုးရအရာရှိတွေကတော့တိတ်ဆုံသူရေအတွက်ဟာအခုထက်ပိုပြီးတော့များနိုင်တဲ့အကြောင်းပြောဆိုထားပါဗျ။အနီးဝန်းကျင်ကဒေသ၃ခုအတွက်စစ်တပ်ရဲ့ထိန်းချုပ်ရေးစတာတခုကိုမကြသိခင်ကပဲဒီစစ်ခြေဆိုင်စခန်းမှာဖွင့်လှစ်ခဲ့တဲ့အကြောင်းလည်းအစိုးရအရာရှိတူကပြောပါဗျ။အခုတိုက်ခတ်ခံရမှုအတွင်းမှာတိတ်ဆုံဒါမှမဟုတ်ဒဏ်ရာရသူတွေတဲ့အစစ်မြစ်စစ်ဘက်အရာရှိတွေပါမပါဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ယူရနိုင်ငံမိုဆူမြို့နီးမှာရှိတဲ့အဓိကလေတက်စကန်တစ်ခုကိုအီရတ်တပ်ဖွဲ့တွေမကြသေးရင်တော့ပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အတွက် IS သွေးကြွတွေကိုချေမှုန်းရင်ပထမဆင့်ရီမန်းချက်ဆယ်ခုအောင်မြင်ပြီးဆုံးတော့ပြီဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်မိုဆူမြို့တောင်ဘက်ကီလိုမီတာ60အကွာလောက်မှာရှိတဲ့ကာရာလေတက်စကန်ကိုအီရတ်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းအမေရိကန်တပ်မှုတွေအနေနဲ့နောက်ထပ်စီးရီရီမန်းချက်တွေကိုဆွေးနွေးဖို့ကာဝေးဝန်ကြီး Ash Carter ယူရနိုင်ငံကိုဒီကနေ့ပဲရောက်ရှိလာခဲ့တာပါလေတက်စကန်ကိုသိမ်းပိုက်ရတဲ့ရည်ရွယ်ချက်ကတော့မိုဆူမြို့အနည်းဆုံးဒေတာတွေအတွက်ထောက်ပို့ရေးနဲ့လေယောင်းဆက်သွယ်ရေးလမ်းကြောင်းပွင့်သွားစေဖို့ဖြစ်တဲ့အကြောင်းလဲယူရိုးနိုင်ငံမရောက်ခင်မှာပဲဝန်ကြီးကတ္တာကသတင်းနောက်တွေကိုပြောဆိုခဲ့ပါတယ်က KR လေးတက်စကန်ဟာမဟာဗျူဟာရအချက်ချာကျတဲ့အတွက်စီးရီးရီမန်ချက်မှာထည့်သွင်းခဲ့ရတာဖြစ်တယ်လို့လည်းကာဝေးဝန်ကြီးဌာနအဆင့်မြင့်ရရှိတယောက်ကပြောပါတယ်ဝန်ကြီးကတာရဲ့စုထချင်းဤရနိုင်ငံခီးစဉ်တွင်မှာတော့ဤရဝန်ကြီးချုပ်ဟေရာအယ်အဘာဒီကာဝေးဝန်ကြီးခလတ်တယ်အိုဘတီတို့နဲ့လည်းဘက်ကရမျိုးမှာတွေ့ဆုံမှာဖြစ်တယ်လို့ဤရနိုင်ငံကာဒစ်စတန်ဒေသရဲ့သမ္မတမဆူဘာဇာနီနဲ့လည်းတယ်လီဖုန်းကတစ်ဆင့်ဆွေးနွေးဖို့စီစဉ်ထားပါတယ်
ပြည်ခဲ့တဲ့သတင်းပတ်အတွင်းအာဖရိကနယ်ပေါ်အမေရိကန်အမျိုးသားနှုတ်ကိုရဲဝင်တွေကပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့မကြင်မနက်ဆန္ဒပြကြသူတွေကအဝေးပြေးလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီးရဲဝင်တွေကိုလည်းအမိုက်တရိုက်တွေနဲ့ပစ်ပေါက်ခဲ့ကြပြီးတဲ့နောက်မှာတော့ဒီပြည်ခဲ့တဲ့သတင်းပတ်ကဆန္ဒပြသူရာနဲ့ချီဖမ်းဆီးခံခဲ့ရပါတယ်ဆန္ဒပြပွဲတွေအတွင်းရဲဝင်တွေတချို့ထိခိုက်ဒဏ်ရာရခဲ့တာပါဒီရဲဝင်တွေရဲ့ပြစ်ခတ်မှုကြောင့်အာဖရိကနယ်ပေါ်နှုတ်သိမ်းဆုံးခဲ့တဲ့ဖြစ်ရပ်နှစ်ခုဒီတိကျဖြစ်ပွားရာမီနီဆိုတာပြည်နယ်မီနီယာပိုလစ်မြို့နယ်ဒီလူးဝီစီယားနာပြည်နယ်ဘတ်တရူးချ်မြို့တွေမှာဖမ်းဆီးမှုတွေအများဆုံးဖြစ်ခဲ့တာပါဒီတော့တွင်တက်ဆက်ပြည်နယ်ဒါလတ်မြို့ကဆန္ဒပြပွဲအတွင်းအာဖရိကနယ်ပေါ်တဦးရဲ့ချောင်းမြောင်းပြစ်ခတ်မှုကြောင့်ရဲဝင်တန်းကဦးသိမ်းဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လဲအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပါတယ်သိမ်းဆုံးသွားပြီဖြစ်တဲ့ချောင်းမြောင်းပြစ်ခတ်သူရဲ့အိမ်ထဲမှာရှာဖွေတွေ့ရှိတဲ့အထောက်အထားတွေအရဒီပြစ်ခတ်သူစစ်မှုထမ်းဟောင်းမီကာဂျွန်ဆန်ဟာလူပြူရဲရာရှိတွေအပေါ်အခုထပ်ပို့ပြီးတော့ကြီးကြီးမားမားတိုက်ခိုက်မှုတွေလှုပ်သွားဖို့ပြင်ဆင်ခဲ့ရကိုတွေ့ရတဲ့အကြောင်းဒါလတ်စ်မြို့ရဲရာရှိချုပ်ဒေးဗစ်ဘရောင်းကပြောပါတယ်ဂျွန်ဆန်ရဲ့အိမ်ကိုရှာဖွေမှုအတွင်းမှာတော့ဘောလုံးတဲ့ပစ္စည်းကိရိယာတွေနဲ့စိတ်ကူးတဲ့ရာရေးသားထားတဲ့မှတ်တမ်းစာအုပ်တစ်ခုကိုလည်းတွေ့ခဲ့တာပါသူ့အိမ်မှာတွေ့ရတဲ့ဖောက်ခွဲရေးပစ္စည်းတွေဟာဒါလတ်စ်မြို့တဝန်းနဲ့ဒီမြောက်ပိုင်းတက်ဆက်ပြည်နယ်တစ်ခုလုံးကိုအကြီးအကျယ်ထိခိုက်ပျက်စီးနိုင်တဲ့အထိလှုပ်ဆောင်နိုင်တဲ့ပစ္စည်းတွေဖြစ်တယ်လို့လည်းဒါလတ်စ်ရဲရာရှိချုပ်ကပြောပါတယ်ရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.7 kHz 1683ည5.19 kHz 15965 5.25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်အပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နောက်ဆုံးကြံနေသေးတဲ့အဆက်အသွယ်တွေကိုဖျက်တောက်လိုက်ပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂရုံးကတဆင့်ဆက်သွယ်နေတဲ့အမေရိကန်နဲ့တန်တမာအဆက်ဆက်အားလုံးကိုစတင်ဖျက်တောက်လိုက်ပြီဖြစ်တဲ့အကြောင်းအမေရိကန်ကိုအကြောင်းကြားလိုက်ပြီလို့ဒီကနေ့ပဲမြောက်ကိုရီးယားကပြောဆိုခဲ့တာပါ။နျူကလ িয়ার လက်နက်အစီအစဉ်တွေကြောင့်မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အမေရိကန်ပြည်တော်စုကမြောက်ကိုရီးယားကောင်ဆောင်နဲ့တခြားဆွေးရတောင်းဝန်ရှိသူတော်တော်များများပေါ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအရေးယူတံခတ်မှုတွေထပ်မံချမှတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာအစစ်မြင့်ဒုံးလက်နက်ကာဝေးစနစ်ချထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာထားတဲ့ပုံမှာလည်းလက်တွေ့တုံ့ပြန်သွားမယ့်အကြောင်းဒီနေ့ဆိုပေးမှာပဲမြောက်ကိုရီးယားကတတိပေးခဲ့တာပါ။မြောက်ကိုရီးယားကပဲထင်းတက်ဒုံးတွေနဲ့နျူကလ িয়ার ဆန်တက်မှုတွေဇက်တိုက်ဆူလို့လှုံ့ဆော်လာတဲ့အတွက်တယ်လို့ခေါ်တဲ့ဒုံးခွင်ဒုံးစနစ်တစ်ခုကိုရီးယားကျွန်းဆွယ်မှာချထားရေးအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲကြေညာခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားကချင်းချောက်မှုတွေကိုဇက်တိုက်ဆူလို့လှုံ့ဆော်လာတာဖြစ်ပါတယ်။
သူလိုက်နေတဲ့အမှုကိုမကြီးကြီးအောင်လှုပ်ဆောင်ရဲဆိုရဲဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်ကုံတို့ကဖမ်းဆီးခံခဲ့ရတဲ့တရုတ်ရှင်ဒီရန်ကူနီယွန်ကိုချက်ချင်းပြန်လွတ်ပေးဖို့တရုတ်လူခွင့်ရေးရှင်ဒီ140ကျော်ကပူးတဲ့ညင်ညာချက်တစ်စောင်ထုတ်ပြန်ပြီးတော့အာဏာပိုင်တွေထံကိုတောင်းဆိုလိုက်ပါတယ်။အထမပြုကျင့်မှုဆွဆွဲချက်နဲ့ဟီနန်ပြည်နယ်ကျန်ချောင်းမြို့မှာလက်ရှိထိသိမ်းခံထားရတဲ့သူ့အမှုတွေရဲ့အမှုကိုမကြီးကြီးအောင်ရန်ကအင်တာနက်လူမှုကွန်ရက်တွေကနေတစ်စင်းလှုပ်ဆောင်ခဲ့တဲ့ဆိုပြီးတော့အာဏာပိုင်တွေကဆွဆွဲဖမ်းဆီးထားတာပါ။ဝေဘလူမှုကွန်ရက်ပေါ်မှာရန်တင်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေချိန်မှာအခုလိုထိမ့်သိမ့်တာဖြစ်တယ်လို့ဒီမြို့ရဲ့လူမှုလုံခြုံရေးဌာနကပြောပါရယ်။ဒါပေမဲ့ရန်ကတော့သူ့ဘော်ဆွဆွဲချက်တွေကိုညှဉ်းဆဲထားပြီးသူ့အနေနဲ့တရားဥပဒေနဲ့အညီလုပ်ပိုင်ခွင့်ရှိတဲ့ဘောင်တွင်းကနေသာလှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုတာကိုဒီကနေ့ပြောဆိုခဲ့တဲ့အကြောင်းရန်လူမျိုးရေးလက်မှတ်ရေးထိုးတောင်းဆိုစာကိုဥဆောင်တင်သွင်းခဲ့တဲ့ရှင့်နေကျန်ပုံရန်ကပြောပါရယ်။သူလိုက်ပါဆောင်ရွက်နေတဲ့အမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဝေဘိုအကောင့်မှာသူတင်ခဲ့တယ်ဆိုတာမှတ်မိမယ်လို့ဒီစာထဲမှာတမင်ဖန်တီးလို့ယူရေးသားထားတာတခုမှမပါဘူးလို့ရန်ကဒီကနေ့မနက်ပိုင်းဒီရှင့်နေချမ်းတဲ့တည်တံ့တွေ့ဆုံချိန်မှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံရှေ့တောင်ပိုင်းဖူဂျီယန်ပြည်နယ်ကန်ယူရန်ဒေသမှာဒီသတင်းပတ်ကုံကဝင်ရောက်တက်ခတ်သွားခဲ့တဲ့နီပါတက်တိုင်ဖုန်းမုန်တိုင်းကြောင့်အနည်းဆုံးလူ6ဦးသေဆုံးပြီး10ယောက်ထက်မနည်းပျောက်ဆုံးနေပါတယ်။မိုးသိပ်တံလေပြင်းတက်ခတ်မှုတွေနဲ့အတူမုန်တိုင်းဝင်ရောက်တက်ခတ်ခဲ့တဲ့အတွက်အိမ်တွေစီးပွားရေးလုပ်ငန်းတွေပျက်စီးခဲ့ရပြီးဒေါ်လာတန်းနဲ့ချီဆုံးရှုံးနေတာကြားရပါတယ်။ယထာနဲ့လေရင်ခီးစဉ်ရာပေါင်းများစွာကိုလည်းဖျက်ခဲ့ကြရတာပါ။နေရာတော်တော်များများမှလည်းလက်စစ်မီးတွေပြတ်တောက်နေပါတယ်။မုန်တိုင်းဝင်ငွေမှာတော့ဒေသခံထောင်ပေါင်းများစွာကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။တာဖောင်းနီ ပါတက်တရုတ်နိုင်ငံကမိုးဝင်ငယ်မှာထိုင်ဝမ်ကျွန်းကိုဖျက်ဆီးတက်ခတ်ခဲ့ရမှာတော့အနည်းဆုံးလူနှစ်ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။တိုင်ဖွန်မုန်တိုင်းအဆင့်လောက်အားမကောင်းတော့ပေမဲ့လည်းမုန်တိုင်းကြောင့်တရုတ်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကရေကြီးမှုတွေပေါ်မှာတက်ရောက်မှုတွေရှိနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။တိုင်ဖွန်မုန်တိုင်းတွေဟာဒီလိုရာသီမျိုးမှာတောင်တရုတ်ပင်လယ်ပြင်တွေမှာမကြာခဏကျင်းပလည်းရှိခဲ့ပါတယ်။
နေအောင်ကြီးစွဲရင်တသက်သုံးပြီးကဘာပတ်ဖို့ကြိုးစားနေတဲ့ Solar Infrastructure လေးရင်ဟာစပိန်နိုင်ငံဆာဗီယူမျိုးကနေအီဂျစ်နိုင်ငံကိုင်ရိုမျိုးကိုဒီကနေ့ပဲထွက်ခွာသွားပြီဖြစ်တယ်လို့တနေ့ကြော်ကြာခရီးစဉ်အဆုံးသတ်ဖို့နှိလာနေပါပြီ။မောင်းသူတူဦးရဲသားလိုက်ပါဆင်းနေနိုင်တဲ့လေးရင်မှာအခုဒီကိုင်ရိုခရီးစဉ်ကိုတော့လေယာဉ်မှူးဘော့ရှ်ဘတ်ကမောင်းနေတာပါ။အခုခီးစင်အတွင်းမှာတူနီရှား၊အယ်ဂျီးရီးယား၊မယ်တာ၊အီတလီ၊ဂရိအပါအဝင်နိုင်ငံတကာလေပိုင်နဲ့အတော်များကိုဖြတ်တန်းပြီးတော့နောက်ဆုံးအီဂျစ်နိုင်ငံမှာဆက်ကပ်မှာဖြစ်ပါတယ်။ကမ္ဘာကိုတပတ်ပတ်ဖို့အတွက်2015ခုနှစ်မတ်လကုန်ကမတ်လတုန်းကဒီလေရင်စတင်ပြန်တန်းလာခဲ့တဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE မြို့တော်အဘူဒါဘီကိုနောက်ဆုံးပြန်လည်မဆိုင်ကပ်ခဲ့နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဒီအီဂျစ်နိုင်ငံကိုထွက်ခွာသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့သူတို့ရဲ့ကမ္ဘာပတ်ခီးစင်တွေရဲ့အခက်ခဲအကြမ်းတမ်းဆုံးဖြစ်တဲ့နယူးယောက်မြို့ကနေဒီအတ္တလန္တိတ်သမုဒ္ဒရာဖြတ်ပြန်တန်းတဲ့82နှစ်ကြာခီးစင်ကိုဆွစ်ဇာလန်လေယာဉ်မှူးဘတ်ထတ်ဖိကက်ကမောင်းနေခဲ့တာဖြစ်ပါတယ်ရှင်
။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်တွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အစိုးရနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကျိုးညှိနှိုင်းတဲ့အနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေအရေးပေါ်အစည်းအဝေးတိုင်ပင်နေကြပါတယ်။ဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ကိုအေးအေးချမ်းချမ်းအပြေရှာဖို့ကြိုးစားနေတဲ့လုပ်ငန်းစဉ်အပေါ်အဟန့်အတားဖြစ်စေမဲ့လှုပ်ရှားမှုတွေကိုလည်းအစိုးရဘက်ကနေတရားဥပဒေနဲ့အညီဆောင်ရွက်ဖို့လိုတယ်လို့လည်း UMFC ကထောက်ပြပါတယ်မတ်သိကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာရေးပေါ်အစည်းအဝေးကျင်းပနေပါတယ်ရှေ့ဆက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီရဲ့ထွေထွေအတွင်းမှုလည်းဖြစ် UNFC ရဲ့တွဲဖက်အတွင်းမှုအဖြစ်လည်းတာဝန်ယူထားတဲ့ဦးထွန်းစောကပြောပါတယ်
လာမယ့်ကာလတွေမှာကျွန်တော်တို့နှစ်စစ်တရားစုပင်လုံးကြီးလာကံလိုမျိုးအခင်းကျင်းနေရှိမယ်။နောက်ပြီးတော့မှဒီလောလောလတ်လတ်မှာပဲကျွန်တော်တို့တိုင်းသားလက်နက်ကင်တော်လိုင်းရဲ့ဖွဲ့စည်းတွေကြားထဲမှာမျက်နှာစုံညီစည်းဝေးကြီးလုပ်ဖို့ပြင်ဆင်နေတယ်။ဒီအတွက်ကျွန်တော်တို့အကျိုးညှိနှိုင်းကြတယ်ပြင်ဆင်ကြတယ်ဒါဒီအကြောင်းအရာတွေပဲအဓိကဖြစ်ပါတယ်။အခုလက်တလုံးမှာတော့ကျွန်တော်တို့ဒီတောင်ဆန်းစုကြည်နဲ့ကျွန်တော်တို့ UNFC ရဲ့ကောင်းဆောင်တွေတွေ့ဆုံဖို့ပြင်ဆင်နေတော့မရှိပါသေးတဲ့နာမည်ဆက်ခဏရနေမှာရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီတော့အပြင်ဆင်မှုတွေလည်းလုပ်နေတဲ့တပိုင်းရှိပါတယ်။ဆိုတော့နစစ်တရားစုပင်လုံးကြီးလာကံကိုတော်ဖို့တွေ့ချတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာတော့ဒီမန်ကြိုင်ရမှာလုပ်မယ်။စုံကြီးစီဝေးကြီးပြီးရင်တော့ကျွန်တော်တို့တိုင်းတာတစ်ခုတည်းတော့အဖြေထွက်လာမှာဖြစ်ပါတယ
်။ငြိမ်းချမ်းရေးဆွေးနွေးတဲ့လုပ်ငန်းစဉ်တွေမှာတတ်မတော်အနေနဲ့မူဝါဒမပြောင်းလဲပဲချင်းကပ်ပုံချင်းကန်ဒီပြောင်းလဲလာတယ်လို့လည်းဦးထွန်းစောကသုံးသပ်ပါတယ်။အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအမခံပေးနိုင်မဲ့တိုင်းရင်းသားတွေကိုပိုင်ပြဋ္ဌာန်းခွင့်တို့အတွက်တော့အခြေအနေဆွေးနွေးကြရမှာဖြစ်တယ်လို့လည်းဦးထွန်းစောကပြောပါတယ်။တချိန်တည်းမှာပဲ27ရာစုပင်လုံညီလာခံနီးကပ်လာချိန်မှာအမုန်းစကားပြန်ပွားရေးလှုပ်ရှားမှုတွေကိုအစိုးရအနေနဲ့တရားဥပဒေကြောင်းကနေထိတိယောက်ယောက်ကင်တွဲဖို့လိုအပ်နေပြီလို့လည်းထောက်ပြပါတယ
်။ကျွန်တော်တို့တိုင်းပြည်ကတော့အကောင့်ဘက်ကိုဥတည်နေဒီနေ့ကျတဲ့ねကျွန်တော်တို့အဖြေရှာမဲ့အခင်းကျင်းကိုရောက်တော့မယ်ဆိုလို့ရှိရင်တော့မတိမငြိမ်ဖြစ်အောင်ဖန်တီးတဲ့လှုံ့ဆော်တဲ့အနေအထားတွေကဖြစ်လို့ဖြစ်တာရှိပါတယ်ဆိုတော့အခုလည်းပဲကျွန်တော်တို့ကသုံးသပ်မိတာကတော့27ရာစုပင်လုံးမြလာကန်ဟာအခုတိုင်းပြည်လုံးကစိတ်ဝင်စားနေတယ်တိုင်းရင်းသားလူမျိုးပေါင်းစုံကလည်းပဲဒီပေါ်မှာတက်လာတဲ့ NLD ဆိုရနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှာတိုင်းပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးအပအဝင်ဖြစ်ရှိနေတဲ့အခြေခံနိုင်ငံရေးပြဿနာကိုငြိမ်းချမ်းရေးနဲ့ဖြေရှင်းဖို့အတွက်ကျိုးပန်းနေကြတဲ့ကာလမျိုးမှာเนาะအလုံးအလဲတက်တက်ကြွကြွရှိနေပြီးတော့မှစိတ်ဝင်စားနေတဲ့ကာလမျိုးမှာဒီလိုမျိုးဖြစ်လာတဲ့လူမျိုးရေးဘာသာရေးเนาะပฏิပက္ခအသိဆောင်မဲ့ပြည်ုံလှုပ်ဆောင်မှုတွေကျိုးပန်းမှုတွေဟာဒီအပေါ်မှာရေရွယ်ချက်ရှိရှိနဲ့အနောက်ချက်ပြုလို့တယ်လို့ပဲကျွန်တော်တို့ကအဲ့လိုသုံးသပ်လို့ရမှာ
ဒေါ်ဆန်းစုကြည်နဲ့အပြစ်မရက်သေးတဲ့တိုင်းသားလက်နက်ကန်ခေါင်းဆောင်တချို့တို့တွေ့ဆုံဆွေးနွေးကြဖို့ရပ်ပိုင်းအလိုမှာပဲအမျိုးဘာသာသာသနာဆောက်ရှောက်ရေးအဖွဲ့မဘာသာကလည်းမဘာသာရှိဖို့မလိုအပ်ဘူးဆိုတဲ့ ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုသမရဦးထင်ကျော်အစိုးရကဇူလိုင်14ရက်နေ့နောက်ဆုံးထားတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့မှာဗုဒ္ဓဘာသာဂိုင်းပေါင်းဆောင်တန်ခါမဟာနာယကအဖွဲ့ရဲ့58ပါးစုံညီအစည်းအဝေးလည်းရှိနေပါတယ်။ဗုဒ္ဓဘာသာဖုံတော်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့နဲ့ပတ်သက်ပြီးပြည်တော်စုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဘက်ကတန်ခမဟာနာယကအဖွဲ့ကိုရှောက်ထားဖို့ရှိပါသလားဆိုတာကိုတော့ဝန်ကြီးဌာနရဲ့ပြောခွင့်ရဦးအောင်စံဝင်ကအခုလိုပြောပါတယ
်။ဟောပေါ့ကျွန်တော်တို့ရဲ့လက်အောက်မှာမရှိပါဘူးခင်ဗျ။မဘာသာဒီသာသနာရေးဝန်ကြီးဌာနရဲ့လက်အောက်မှာလည်းမရှိဘူး။မနိုင်ငံတော်တန်ခနာကမဟာနာလက်အောက်မှာလည်းမရှိပါဘူးခင်ဗျ။အ
ော်ဟုတ်ကဲ့ပါ။အဲ့တော့ဆရာတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာမှလုပ်ဖို့မရှိဘူးပေါ့နော်။
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ
်ဆိုရတဲ့လက်ထံမှာလူမျိုးရေးဘာသာရေးဆန်တဲ့လှုပ်ရှားမှုတွေခက်စိတ်စိတ်ထွက်ပေါ်လာနေတာလည်းဖြစ်ပါတယ်နိုင်ငံတွင်လူနည်းစုဖြစ်တဲ့ခရစ်ယာန်နဲ့မွတ်စလင်တို့ရဲ့ဘာသာရေးအထွတ်မြတ်နေရာတွေမှာဗုဒ္ဓဘာသာဖျားစီတီတွေဝင်ရောက်တဲတာဝင်ရောက်ဖျက်ဆီးတာတွေဖြစ်လာခဲ့ပြီးရခိုင်ပြည်နယ်ကမွတ်စလင်အသိုင်းအဝိုင်းဆိုတဲ့အခေါ်အဝေါ်ကိုသဘောမကျသူတို့ကလည်းရခိုင်ပြည်နယ်နဲ့ရန်ကုန်မြို့တို့မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ပါရှင်ဆက်ပြီးနားဆင်ရမှာကတော့စစ်ပေးကြောင့်ထွက်ပြေးနေရတဲ့စစ်ပေးဒုက္ခသည်တွေရဲ့အခြေအနေပါ။နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေနဲ့တအောင်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာရှမ်းပလောင်ကျေးရွာသား900ကျော်လောက်ဟာစစ်ပေးလွတ်ရာနယ်မြေတွေမှာတိမ်းရှောင်နေကြရပြီးတော့သူတို့အတွက်နေထိုင်စားတောက်ရေးအခက်တွေ့နေတယ်လို့အကူအညီပေးသူတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်နေရရင်ကိုပြန်ဖို့အခြေအနေကလည်းမရှိသေးသလိုတိုင်းရင်းသားအဖွဲ့ဖွဲ့ဒီအဖွဲ့တွေအချင်းချင်းကြားမှာလည်းနယ်မြေပိုင်ဆိုင်မှုတတ်မှတ်ရေးအတွက်ဆွေးနွေးသင့်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အခြေအနေအပြည့်စုံကိုတော့နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တရားနယ်လေတန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား900ကျော်ဟာစစ်ပေးလွတ်ရာတီဘောမြို့နယ်နဲ့နမ်မတူမြို့နယ်ထဲကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်ဒီဘောမျိုးယတနာရွှေကူချမ်းကိုတင်းချောင်ရောက်ရှိလာတဲ့မန်လွယ်ကြီးရွာသားပလောင်စစ်ပြေးဒုက္ခသည်တွေအနေနဲ့နေထိုင်စားသောက်ရေးမှာခက်သွေ့နေတယ်လို့ဒီဘောမျိုးခံဝမ်မောလူမှုအကူအညီပေးရေးဖွဲ့ခေါင်းဆောင်ကုမျိုးကပြောပါတယ်
အခုရောက်တာကတော့အလုံးလူကြီး332ကျော်အိမ်တော်စုက63ကျော်ပလောင်နေရတယ်သူတို့ကအခုဒီဦးမှုကြီးရောအစီမံလေကြီးရပါသူတို့ညာနာမှာဆန်းဖွဲ့စည်းနေပလောင်ဖွဲ့စည်းမှာသူစားတဲ့ဖြစ်တဲ့စတဲ့အခြေအနေတွေထွက်လာကြအခုနေတိုင်းစားတော့ကြီးမှာတော့တော်တော်ဆက်သူမှစားဖို့တော့ကတော့မဲတော့အခက်ခဲတော့ရှိနေတယ်ဆက်ဆက်ရှိနေတဲ့အတွက်အခုကျွန်တော်တို့ကနီးစက်ရကျွန်တော်တို့ကဆင်းနေရင်းနေတဲ့လူတွေကသူချက်စရာတွေကျွန်တော်တို့ရှာကြပြီးတော့ဖြည့်ကြည့်ပေးမယ်
အလားတူနံမတူမြို့နယ်ကရွှေမြင်သာဖုံးတော်ကြီးကျောင်းမှာလည်းမန်တုံမြို့နယ်ကမန်းရော်ကျေးရွာအုပ်စုကျေးရွာ၄ရွာကရွာသား200ကျော်ဟာစစ်ပြေးသိမ်းရှောင်နေရပြီးဒီစစ်ပြေးဒုက္ခသည်တွေကိုဌာနဆိုင်ရာနဲ့ရမီရဖတ်တွေနဲ့ဖွဲ့စည်းထားတဲ့ကူညီရေးကော်မတီတွေကနေကူညီပေးထားတယ်လို့ကူညီပေးရေးကော်မတီဒုဥက္ကဋ္ဌဦးဆိုင်ပညာကပြောပါတယ
်မန်တုံမြို့နယ်မန်းရော်အုပ်စုမန်မိုက်ကျေးရွာမန်နာကျေးရွာမန်ကျေးကျေးသိမ်းကျေးရွာအဲ့ဒီနံဟူကျေးရွာဆိုပြီးတော့ရွာလေးရွာပေါ့အဲ့ဒီလေးရွာနေပြီးတော့သူရှောင်းတိန်လာတာကတော့အလုံးလူပေါင်းကနေရာနဲ့39ယောက်ပေါ့အဲ့ဒါရရှိလာပါတယ်ဒီပလောင်တပ်ဖွဲ့နဲ့ကျွန်တော်တို့ရှမ်းတောင်ပေါ့နော်ဆက်ဆက်ရွာတပ်ဖွဲ့နဲ့လေသူတို့ပြည်တွေနဲ့တွေ့ကြည့်လို့သူတို့ကအဲ့မှာစိုးရိမ်တာနဲ့ရှောင်းလာတာလောလောဆယ်ကတော့ရှင်မင်သာကြောင်းလိုက်မှာပဲကျွန်တော်တို့ဒီလိုကိုနေရာချထားပေးခဲ့တယ်
စစ်ပေးဆောင်ရွာသားတွေဟာဇူလိုင်လ9ရက်နေ့ကနေခဏထိဒုက္ခသည်စခန်းကိုရောက်ရှိနေစေလို့သူကဆိုပါတယ်။လက်ရှိချိန်နေသည့် TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့တို့စီရေပฏิပခတွေမရတတ်နိုင်သေးတဲ့အခြေအနေတွေကြောင့်ဒေသခံတွေနေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ဦးဆိုင်ပညာကပြောပါတယ်။ရှမ်းပြည်နယ်အတွင်းမှာရှမ်းပလောင်ဝမ်ကိုကန့်ကချင်အစရှိတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအများစုရှိနေကြတယ်လို့နေမြေပိုင်ဆိုင်မှုတတ်မှတ်နိုင်ရေးအတွက်အချင်းချင်းကြားဆွေးနွေးသင့်တယ်လို့ရှမ်းနိုင်ငံရေးလေလံကဲခတ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ်
။တိုင်းဒေသနဲ့ကိုင်ဖွဲ့တွေကြားမှာအဲ့လိုနေမြေပြဿနာတွေပါနေနဲ့အဲဒီလိုတိုက်ကြခိုက်ကြရတယ်ဆိုတော့ဟိုဒီလိုမျိုးဖြစ်လာတာကငញ្ញံရေးဒီဆွေးနွေးတဲ့အခါမှာဘဟုဆိုရပေါ့နော်အစိုးရနဲ့ဆွေးနွေးတဲ့အခါမှာတိုင်းဒေသတွေအနေနဲ့ဟိုတူညီတဲ့သဘောထားတစ်ခုပြဖို့အတွက်မှာအနေနဲ့အခက်အခဲရှိမှာပေါ့။ဒီမှာဆိုလိုချင်တာကကျွန်တော်တို့ကဖက်ဒရယ်စနစ်ကိုပုံမူပြီးတော့ဖက်ဒရယ်ပြည်ပြင်နဲ့ဖွဲ့စည်းပုံခြေရာဥပဒေပြင်ဆင်ရေးသွားချင်တယ်။သွားချင်တဲ့အခါကျတော့ဘယ်လိုပုံစံဟွာဖြစ်မလဲ။နော်။ရှမ်းပြည်နယ်ထဲမှာပဲသူကပလောင်တို့ပအိုးတို့ကိုကန်းတို့ဝါတို့
အဲ့ဒါလိုအဖွဲ့တွေရတယ်ရှိနေကြတဲ့အခါကျတော့ဒါတွေမှာဘယ်လိုပုံစံနဲ့သွားမလဲငယ်နေတွေဘယ်လိုတတ်မှတ်မလဲစသဖြင့်ပေါ့နော်အဲ့တော့ကိုယ်အချင်းချင်းအရင်ဆုံးညှိနှိုင်းဖို့လိုတယ်ဒီအရမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဂျန်လက်ကအဲ့တော့ဒါပဲအခက်တင်ဆုံးဆိုပြည်သူလူထုနစ်နာတာပဲအခက်တင်နေမြေပိုင်ဆိုင်မှုတွေ့ညင်ပွားနေတဲ့ရှမ်းပြည်သမတော်တောင်ပိုင်းတပ်ဖွဲ့တွေန ဒီနေ့ဆန်းပိုင်းမှာတော့တီအန်အယ်လီနဲ့ရှမ်းပြည်တော်မှတတွေ့ကြစီရေးပဋိပက္ခတွေကိုယူအန်အက်စီအပါအဝင်တိုင်းဒါဖွဲ့စည်းတွေကကြားဝင်ညှိနှိုင်းဖို့ကြိုးပမ်းနေပြီမဲ့လက်ရှိမှာတိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်မှာရှင်ဗိုလ်မှူးကြီးဘာထူးရဲ့နှစ်တရာပြည့်အခမ်းအနားကြောင်းပြောပြပေးကြပါမယ်။ဖက်စစ်ဂျပန်ဒေါ်လန်ရေးမှာမြန်မာတပ်မတော်ကနေပထမဆုံးဒေါ်လန်ခဲ့တဲ့ဗိုလ်မှူးကြီးဘာထူးရဲ့နှစ်တရာပြည့်အခမ်းအနားကိုသူကြဆုံးခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းရွာငယ်မြို့နယ်မှာကျင်းပနေပြီးတော့သူ့ရဲ့ဇာတိမြေတနင်္သာရီတိုင်းဒေသကြီးလောင်းလုံမြို့နယ်မှာလည်းမနေ့ဖြန်မှ ါရှင်
ဟုတ်ကဲ့မြန်မာပြည်ရဲ့လွတ်လပ်ရေးသမိုင်းမှာထင်ရှားခဲ့တဲ့ဗိုလ်မှူးကြီးဘတ်ထူးရဲ့ရာပြည်ပွဲအခမ်းအနားကိုသူကြာဆုံးခဲ့ရာရှမ်းပြည်နယ်မြောက်ပိုင်းရွာငံမြို့နယ်မှာဒီလ10ရက်နေ့ကနေစတင်ပြီး3ရက်တိုင်ကျင်းပနေတာဖြစ်ပါတယ်ဗိုလ်မှူးကြီးဘတ်ထူးနှစ်တရာပြည့်အခမ်းအနားကျင်းပနေတဲ့အခြေအနေကိုပွဲတော်ကျင်းပရေးကော်မတီဒုဥက္ကဋ္ဌဒေါက်တာတန်းမင်းထွတ်ကအခုလိုပြောပါတယ
်ဒီနေ့17ရက်နေ့မနက်ပိုင်းမှာရွာငံမြို့နယ်အဲတဲလူဆိုတဲ့ရွာမှာသူ့အယိုးအိုးရှိပါတယ်အဲသူ့အယိုးအိုးကအရင်တုန်းကတဲသားတိုင်းလေးနဲ့စိုက်ထားခဲ့တာဖက်စစ်တော်လည်းမှကြာတော်တယ်သူရေကောင်းတယောက်ကတဲသားတိုင်းလေးနဲ့မတင်တဲ့အခါကျွန်တော်တို့ကအဲ့ဒီတဲသားတိုင်းလေးကိုကျွန်တော်တို့ဟို15ပြည်အမြင့်ရှိတဲ့ကြောက်တိုင်းတစ်ခုကျွန်တော်တို့တည်လိုက်ပါတယ်တည်ပြီးတော့ဒါဒီနေ့မနက်မှာဖွင့်ပွဲလုပ်ပါတယ်တပ်ဖွဲ့မနဲ့10နာရီမှာရွာငံမှာဘာထူးကြေယုံနဲ့ဘာထူးရင်ပြန်လုပ်ပြီးတော့ဖွင့်ပွဲခန္ဓာကျွန်တော်တို့လုပ်ဖို့ရည်ရွယ်ထားပါတယ်အဲ့ဒီခန္ဓာကိုနိုင်ငံတော်သမ္မတကြီးဦးထင်ကျော်နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တော့တို့ကနေပြီးတော့သောက်ဝင်တော်ပြေပို့ထားပါတယ်။နောက်ဘောဘောက်ဦးတို့ကနေပြီးတော့ဒီဗီဒီယိုဖိုင်နဲ့ကျွန်တော်တို့ speech တခုကျွန်တော်ရှိကိုပို့ထားပါတယ်ဗျ
။ဒီလ10ရက်နဲ့17ရက်နေ့မှာဗိုလ်မှူးကြီးဘတ်တူအမတ်တရစာပေဟောပြောပွဲတွေစီစဉ်ထားကြောင်းနဲ့ရာပြည့်မဂဇင်းနဲ့ဖြန့်ချိနေကြောင်းပြောပါတယ်။ဗိုလ်မှူးကြီးဘတ်တူရာပြည့်ပွဲအခမ်းအနားကျင်းပရတာနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ
်။အဓိကဗိုလ်ကြီးဘတ်တူကမြန်မာသမိုင်းမှာတော်တော်လေးမြေပြောက်ခံထားတဲ့ပုံကိုကြီးဖြစ်နေတယ်။သူ့သမိုင်းနဲ့ပတ်သက်တဲ့တောင်းရတွေကတော်တော်လေးလေးမှားလဲမှားနေတယ်။အမှားတဲ့အခါကျတော့ကျွန်တော်အနေနဲ့ပြန်ပြီးတော့အမှန်လဲပြန်ပြင်နေတယ်။နောက်ပြီးတော့လူတွေသူ့ကိုမေးပြအောင်လုပ်တာပေါ့နော်။ဟိုရှေ့စိတ်အန္တရာယ်ကြီးတဲ့ဆက်ကသူ့ကိုမေးပြအောင်လုပ်ခွင့်မဲ့ကျွန်တော်သမိုင်းဆိုတာဖျောက်လို့မရဘူး။ကျွန်တော်ပြန်ပြီးတော့ဟိုပြည်သူ့ရဲ့အရင်ထဲမှာသူရှိနေတယ်ဆိုတာကိုကျွန်တော်ပြန်ကျင်တယ်။အဲ့ဒီအတွက်လဲကျွန်တော်ဒီရာပြည်ပွဲကိုကျင်းပတာဖြစ်ပါတယ်။သမိုင်းအမှန်လေးပြန်ပေါ်ကျင်လို့လဲကျင်းပတာဖြစ်ပါတယ်။
ဗိုလ်မှူးကြီးဘတ်ထူးနဲ့ပတ်သက်ပြီးသူကြာဆုံးခဲ့တဲ့နေရာဟာရွာငံမြို့နယ်တဲလူကြီးရွာဖြစ်ကြောင်းမွေးဖွားရာဇာတိဟာလောင်းလုံမြို့နယ်လေးသွန်းခံရွာဖြစ်ကြောင်းနဲ့ဥပတ်ထွန်းဒေါ်စိန်မြရင်တို့က1916ခုနှစ်ဇူလိုင်လ12ရက်နေ့မှာမွေးဖွားခဲ့တာဖြစ်ကြောင်းအချို့စာအုပ်စာတမ်းတွေမှာအချက်အလက်အမှားယွင်းတွေရှိနေကြောင်းလည်းထောက်ပြပါတယ်တနင်္သာရီတိုင်းဒေသကြီးလောင်းလုံမြို့မှာလည်းဒီလ10ရက်နေ့မှာရာပြည့်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားကြောင်းတဝဲတိုင်းသားများပါတီဥက္ကဋ္ဌဦးအေးမင်းကပြောပါတယ်
။မနေ့ဖက်ကျတော့ကမြုံကင်းကြီးစိတ်ကျုံးမှာဘုတ်ကြီးကျုံးမှာလေအော်ဝင်းနေပွဲဟောဘုံမကြီးပါတို့ကိုနော်ကောင်းရောက်သူကတိလက်ပါရောက်တော့စိတ်ကျုံးမှာပါနော်အဲ့ဒါကြီးပြီးတော့တန်ခါပါတီရကိုကျွန်တော်တို့ချုပ်ပြင်းတယ်ခင်ဗျာ။ပြိမာရခါကြောင့်ဘုံမကြီးပါတို့ရဲ့ဒီကုမကျွန်တော်တို့တွားပြီးတော့လက်ကြည့်ကြမယ်အဲ့ဒီပတ်ချင်းနဲ့ခြားကြမယ်ပေါ့။
ရာပြည့်ပွဲအမှတ်ကျအဖြစ်ဒီနှစ်အတွင်းမှာမဂဇင်းထုတ်ဝေဖို့နဲ့လေးသွန်းခံရွာမှာရုပ်ထုသွန်းလုပ်ထားရှိဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။လောင်းလုံမြို့မှာဗိုလ်မှူးကြီးဘတ်ထူးအထိမ့်မှတ်အခမ်းအနားကိုပြည်သူတွေက2014ခုနှစ်ကစတင်ကျင်းပခဲ့ပြီးဒီနှစ်မှာတော့ရာပြည့်ပွဲအဖြစ်ပြည်သူတွေနဲ့တိုင်းဒေသကြီးအစိုးရပူးပေါင်းကျင်းပမှာဖြစ်ပါတယ်။မြောက်ပိုင်းတိုင်းတိုင်းမှုဘုံမူကြီးဘတ်တူးဟာအချိန်နေအရရကြောင့်တတိုင်းပြည်လုံးဖက်စစ်တော်လိုင်းရေးမစတင်ပြီးမလာရှိရဲ့နေ့ကလေးကစတင်ခဲ့တာဖြစ်ပြီးဇွန်လ2ရက်နေ့မှာငှက်ဖျားယောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။ကြာဆုံးပြီးတဲ့နောက်မှာဘုံမူအစင်းကနေဘုံမူကြီးအစင်းကိုတစ်စင်ကျော်တိုးမြင့်ခဲ့တယ်လို့ရှမ်းပြည်နယ်ရဲဆောင်မြို့အနီးမှာဘတ်ထူးတပ်မြို့ကိုလည်းအမှတ်တရတည်ထောင်ခဲ့ပါတယ်။
ကိုမောစောပါရှင်ဆက်ပြီးတော့တင်ပြပေးမယ့်သတင်းလွှာကတော့ခရမ်းကျင်သည့်ကပ်ချက်အချင်းလိုမျိုးနေရာတကာမှာတွေ့ရတဲ့ငရုတ်စီတစ်မျိုးကြောင့်အခုဆိုရင်ထိုင်းနိုင်ငံကကမ်းခြေမျိုးတစ်မျိုးရဲ့နာမည်ကတော့အမေရိကန်တွေရဲ့အိမ်တိုင်းလူလူမှာတွေ့လာရနေပါတယ်ဒါပေမဲ့လည်းထိုင်းနိုင်ငံကစီရာချာမျိုးနဲ့နာမည်တူတဲ့ဒီငရုတ်စီကတော့အဲ့ဒီမျိုးကလူတွေရဲ့ဗစက်မှာအရသာတစ်မျိုးဖြစ်နေပါတယ် VOA သတင်းတောက် Street Harman သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်
အမေရိကန်ပြည်သူသားပေါင်းများစွာအတွက်တော့ဆရီရာချာအမတ်တစိငရုတ်စီဟာအလွန်ကိုရေပန်းစားသလိုတချို့လဲအယူအမှုဆွဲလန်းကြတဲ့အထီးပါဘလောက်တောင်လဲဆိုတော့ဒီငရုတ်စီနဲ့အင်ချန်နီစောက်တွေရှိသလိုတချင်းဆက်ပြီးတော့တောင်ဆိုထားတာတွေလည်းရှိပါတယ် With my love for you don't let the bottle fool ya it's hoy found sriracha the american garlic chili pepper sauce မြန်မာနာမည်အကြီးဆုံးဒီငရုတ်စီဟာထိုင်းနိုင်ငံကဆရီရာချာမြို့နဲ့ပတ်သက်ခြင်းမရှိသလိုဒီငရုတ်စီလုတ်တဲ့နေရာမှာတုံးထားတဲ့ဟာတွေကလည်းထိုင်းနိုင်ငံကလာတာတော့မဟုတ်ပါဘူးမြန်မာအများစုကကြက်ဖလို့ခေါ်တဲ့ဒီဆရီရာချာငရုတ်စီကို1980ပြည့်လွန်နှစ်ကာလတွေကအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုပြောင်းရွှေ့အခြေချနေထိုင်တဲ့ဗီယက်နမ်နိုင်ငံသားတရုတ်လူမျိုးတယောက်ကစတင်တည်ထွင်ခဲ့တာဖြစ်ပါတယ
် Every chef has got a bottle in their refrigerator I don't care
စပိုမူတိုင်းသူတို့ရဲ့ရေခဲတက်တာတွေမှာဒီငရုတ်စီပလင်းရှိပါတယ်သူတို့ဘာပြောလဲကျွန်တော်ဂယူးစိုက်ပါဘူ
း Sriracha how much sriracha do we go through
ကျွန်တော်ဒီငရုတ်စီကိုဘယ်လောက်သုံးလဲဆိုရင်တော့တပတ်ကို6ပလင်းလောက်ကိုကုန်ပါတယ
်ဒါမဲ့လည်းတချို့ထိုင်းနိုင်ငံသားတွေကတော့ဒီဆရီရာချာငရုတ်စီကိုထိုင်းနိုင်ငံနဲ့မိုင်1000လောက်ဝေးတဲ့နေရာမှာထုတ်တယ်ဆိုတာကိုသိတဲ့အခါမှာတော့မယုံနိုင်လောက်အောင်ကိုစိတ်ပြတ်နေကြပါတယ်ဆရီရာချာမျိုးကအစိုးရဝန်ထမ်းတဦးဘွန်ချက်နီဆွန်တီကတော့
အမေခေါင်းမိတ်က
ဒါကအမေရိကန်နိုင်ငံကဆိုတာပါကိုပြောချင်တာလေသူ့နာမည်ကဆရီရာချာပ
ါခင်ဗျာဒီစောက်တွေရေးတဲ့ဗန်ဗီနာဂျလပိုင်ဘွန်ကလည်းအခုလိုပြောပါတယ်
Yeah because it's a name it's obviously that should
okay.
be
ဟုတ်တယ်ဒီနာမည်ကြောင့်ပဲဒါဟာထိုင်းနိုင်ငံကဖြစ်တဲ့နယ်ဆိုတာရှင်းနေတာပဲ
ဒီငရုတ်စီပလင်းဟာထိုင်းနိုင်ငံစီရာချာမြို့ကလူတွေရဲ့ဗစက်မှာဘလို့အရသာရှိတယ်ဆိုတာကိုသိရဖို့အတွက်ဒီငရုတ်စီပလင်းကိုယူပြီးတော့မြို့ကန်တွေကိုအရသာမိကြည့်ခိုင်းတဲ့အခါမှာ
ဥခေါ့ချောက်ခင်လက်ကဖက်
အမေရိကန်ငရုတ်စီကပုံငန်ပြီးတော့ပိုဆက်တယ်လေဒါပေမဲ့ထိုင်းငရုတ်စီကတော့ပို့ပြီးတော့အချိုအချင်းရတာစုံပါတယ
်ထိုင်းစားတောက်ဆိုင်ပန်းရှင်တူကတော့သူထိုင်းငရုတ်စီကိုပို့ကြိုက်တယ်လို့ပြောပါတယ
်မှန်တဲ့แบบนวลกว่าเนี่ยแบบคือแบบรสชาติมันจะเนียนๆ
จม่าก็တော့จม่ารู้ရဲ့ငရုတ်စီကိုပို့ပြီးတော့ကြိုက်တယ်သူ့ရဲ့အရသာကပိုကောင်းတယ်လို့အတော်ပါပဲအဝင်လဲကောင်းပါတယ်အမေရိကန်ငရုတ်စီကအရသာတစ်မျိုးပါနည်းနည်းဆက်ပြီးတော့ပြင်းတယ်
ထိုင်းနိုင်ငံမှာဒီငရုတ်စီနှစ်ခုကိုရှင်ပြီးတော့ဘေဟာကပိုကောင်းသလဲဆိုပြီးပြောနေကြတာတွေကတော့အမျိုးမျိုးပါဒါပေမဲ့ထိုင်းနိုင်ငံမှာရှိတဲ့ကျွမ်းကျင်သူတွေသဘောတူတာတစ်ခုကတော့အမေရိကန်ရဲ့ဒီကြက်ဖတ်စိတ်ငရုတ်စီဟာအစားအသောက်အမျိုးမျိုးမှာအသုံးပြုလာနေကြတယ်ဆိုတာပဲဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ရဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို Asia Sub 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့အောက်မြောနားဆင်နိုင်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတလဲပြောပြပေးပါအောင်ရှင
်ကုလသမဂ္ဂကပြစ်ခတ်ရဖို့တောင်းဆိုပြီးနိုင်ပိုင်းကြာဒီကနေ့မှာပဲတောင်ဆူရနိုင်ငံမျိုးတော်မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီကတော့စစ်တပ်ရဲ့တိုင်းပြည်မှာရံပက်လက်နက်ကိုင်အုပ်စုတွေကိုတပ်ဆိုင်ရာခေါင်းဆောင်တွေကထိန်းသိမ်းမှုတောင်းဆိုခဲ့တယ်လို့အရဲသားတွေနဲ့ကုလသမဂ္ဂကထိန်းချုပ်ထားတဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုစစ်ရဆွေးမှုဖြစ်သတ်မှတ်ကောင်းသတ်မှတ်မယ်လို့တတိပေးထားတာပါညာတော့ကတတိစစ်စစ်ရှိတဲ့မြို့တော်ဂျူဘားမှာတော့တင်းနေတာနေကပြစ်ခတ်တန်တွေပောက်ကွဲတန်တွေနဲ့9ရက်နှစ်မြောက်ဖြစ်တဲ့ပွဲတွေဖြစ်ပွားပါတယ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်ပေါ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နောက်ဆုံးကြံနေသေးတဲ့ဆက်သွယ်တွေကဖျက်တောက်လိုက်ပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့အာဖရိကနယ်ပေါ်အမေရိကန်မြို့သားနှူးကိုရဲဝန်ထမ်းတွေကပြစ်ခတ်တပြက်ခဲ့တာနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြသူတွေအဝေးရေးလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြတယ်လို့ရဲတပ်ဖွဲ့ဝင်တွေကလည်းအမတ်ထရက်တွေနဲ့ပြပောက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကောင်ကဆန္ဒပြသူရန်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်။ UN နိုင်ငံမိုဆူမြို့အနီးမှာရှိတဲ့အဓိကလီတာစခန်းတစ်ခုကို UN တပ်ဖွဲ့တွေမကြသေးခင်တုန်းကပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အတွက် IS စစ်သွေးကြွတွေကိုချေမှုန်းရေးပထမအဆင့်ရည်မှန်းချက်10ခုအောင်မြင်ပြီးဆုံးတော့ပြီဖြစ်တဲ့ကြောင်းအမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကို VOA မြန်မာပိုင်းရဲ့ Internet စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါရှင်။Thank you.
This program has come to you from the Voice of America, Washington.